အောက်ဆာတက္ကသိုလ်နဲ့ UK ခြေဆိုင် AstraZeneca ကုမ္ပဏီတို့ပူးတွဲသုတေသနပြုထုတ်လုပ်တဲ့ COVID-19 ရောဂါကာကွယ်ဆေးကိုအရေးပေါ်အသုံးပြုဖို့ပြည်ထောင်နိုင်ငံကဒီကနေ့ခွင့်ပြုလိုက်ပါပြီ။ဒါဟာဖြင့်ပြည်ထောင်နိုင်ငံအနေနဲ့ဒုတိယမြောက် COVID ရောဂါကာကွယ်ဆေးကိုခွင့်ပြုတာဖြစ်ပြီး Oxford AstraZeneca ကာကွယ်ဆေးကိုသုံးဖို့ပထမဆုံးအတည်ပြုတဲ့နိုင်ငံလည်းဖြစ်ပါတယ်။အခုလိုခွင့်ပြုလိုက်တဲ့ပေါ်ပြည်ထောင်ဝန်ကြီးချုပ် Boris Johnson က Twitter မှာချီးကျူးရေးသားပါတယ်။တကယ်သတင်းကောင်းဖြစ်ပြီးပြည်ထောင်သိပ္ပံပညာအတွက်အောင်မြင်မှုတစ်ခုပါပဲအခုဆိုရင်လူအရေအတွက်များနိုင်တယ်များများကိုညံနိုင်တယ်များများကာကွယ်ဆေးထိုးပေးနိုင်တော့မှာဖြစ်ပါတယ်လို့ဝန်ကြီးချုပ်ဂျွန်ဆန်ကဒီကနေ့ Twitter မှာရေးတာပါအခုကာကွယ်ဆေးဟာပထမအတည်ပြုထားတဲ့ American Company Pfizer နဲ့ BioNTech German Company တို့ရဲ့ကာကွယ်ဆေးထက်ထိမ့်သိမ်းတူလောင်ပို့ဆောင်ရတာလွယ်ကူပြီးကမ္ဘာကာကွယ်ဆေးဖြစ်လာဖို့ထုတ်လုပ်သူတွေကမျှော်မှန်းထားပါတယ်Oxford AstraZeneca ကာကွယ်ဆေးအလုံးရေတန်းတရာကိုပြည်ထောင်နိုင်ငံကဝယ်ယူထားပြီးရက်ပိုင်းအတွင်းကာကွယ်ဆေးထိုးပေးဖို့စီစဉ်ထားပါတယ်။ Pfizer BioNTech ကာကွယ်ဆေးကိုတော့ပြည်ထောင်ကလူသိန်းပေါင်းများစွာအတွက်ထိုးပေးပြီးပါပြီ။ Oxford AstraZeneca ကာကွယ်ဆေးကိုပြည်ထောင် Brazil နဲ့တောင်အာဖရိကနိုင်ငံတွေမှာလူပေါင်း 2,400 နီးပါးနဲ့စမ်းသပ်ခဲ့တဲ့ရလဒ်တွေအကြားဒီဆေးဟာဗီးရန်တွေကင်းပြီးကိုရိုနာဗိုင်းရပ်စ်ကူးစက်မှုကို 80% ကျော်နီးပါးကာကွယ်ပေးနိုင်တယ်ဆိုတာတွေ့ထားပါတယ်။